ထရမ့်အစိုးရအဖွဲ့ကတရုတ်ကုန်ပစ္စည်းတွေအပေါ်မှာနောက်ထပ်အခွန်တိုးကောက်ခံမှုတွေလုပ်မယ်ဆိုရင်ဒီလကုန်ကျင်းပဖို့လုပ်နေတဲ့ American ပြည်ထောင်စုနဲ့ကုန်သွေးဆိုင်ရာဆွေးနွေးမှုတွေမှာတရုတ်ကမပါဘဲနေဖို့ဖြစ်လာနိုင်တယ်လို့တရုတ်အရာရှိတွေပြောကြားချက်ကိုကိုးကားပြီးတနင်္ဂနွေနေ့ထုတ် The Wall Street Journal မှာဖော်ပြပါတယ်ကုန်သွေးဆိုင်ရာဆွေးနွေးမှုလုပ်ဖို့ American ပြည်ထောင်စုကအဆိုပြုထားပေမဲ့ American ဒေါ်လာဘီလျံ200ဘူတရုတ်ကုန်ပစ္စည်းတွေအပေါ်မှာ American ကနောက်ထပ်အခွန်ကောက်ခံဖို့အတွက်စီစဉ်နေတယ်လို့ဆိုပါတယ်ခေါင်းမှာတနက်တည်ပြီးညှိနှိုင်းတာမျိုးတရုတ်နိုင်ငံကလုပ်မှာမဟုတ်ဘူးလို့တရုတ်ချင်းနဲ့အရာရှိတူပြောကြားချက်ကိုလည်းကိုးကားပြီးရေးသားထားတာပါတရုတ်ခေါင်းဆောင်တွေကိုအချံပေးနေတဲ့တခြားအရာရှိတွေကတော့တရုတ်က American company တွေလိုအပ်တဲ့ကုန်ပစ္စည်းတွေတင်ပို့မှုကန့်သတ်ပြီးချိန်ချောက်ဖို့အတွက်အကြံပြုနေတယ်လို့ဆိုပါတယ်။နောက်ထပ်ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုစက်တင်ဘာ20လောက်မှာစတင်ဖို့ American ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကအဆိုပြုထားတာပါ။တရုတ်ကဒီဆွေးနွေးပွဲတက်ဖို့အစီအစဉ်တွေစတင်လှုပ်ဆောင်ခဲ့ပေမဲ့ဒီသတင်းပတ်တဲ့ American ဘက်ကနောက်ထပ်အခွန်ကောက်ခံမှုလုံလနိုင်ခြေရှိနေတာမို့ဒီဆွေးနွေးပွဲကိုတက်ဖို့မတက်ဖို့စပြီးတော့ပြန်စဉ်းစားလာတာဖြစ်ပါတယ်။